Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာဝါရှင်တန်မြို့တော် VOA American အတန်းကနေ2014ခုနှစ်မတ်လ29ရက်စနေနေ့မနက်ခင်းအစီအစဉ်လေးကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ2432နဲ့39တို့ကနေစတင်အတန်းလွှင့်နေပါပြီခင်ဗျာဒီမနက်တော့အစီအစဉ်မူကတော့ကျွန်တော်ရန်နိုင်ပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုဒေါက်ခင်မျိုးသက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ညမှာပါယူကရိန်းရေးဆွေးနွေးဖို့ရုရှားသမ္မတကအမေရိကန်သမ္မတဆီဖုန်းဆက်ခဲ့ပါတယ်နိုင်ငံရေးမှာအလုံးပူပေါင်းပါဝင်မှုပိုများလာအောင်လုပ်ပါလို့ The Elders အဖွဲ့ကမြန်မာဆွေရောက်ကိုတိုက်တွန်းလိုက်ပါတယ်မြန်မာစီးပွားရေးတိုးတက်မှုအားကောင်းလာပေမဲ့နိုင်ငံတကာရန်ငွေကြေးနှိမ့်နေလို့မယ်လို့ IMF ကပြောလိုက်ပါတယ်ဒီသတင်းတွေနဲ့အတူတခြားထိပ်တန်းသတင်းတွေကိုလည်းကြည့်ညပါမှာခင်ဗျာ
ဟုတ်ကဲ့ပါသတင်းတွေနောက်ပိုင်းနားဆင်ရမယ့်နေရာတော့မြန်မာနိုင်ငံမှာမနက်ဖြန်ကစပြီးတော့သကောင်စင်းကောက်ယူမှုတွေကိုစတင်တော့မှာဖြစ်ပါတယ်ခင်ဗျာ
အစိုးရအနေနဲ့ရိုဟင်ဂျာဆိုတာကိုမထည့်ဖို့လိုတယ်เนาะမရှိတဲ့နာမည်မထည့်ဖို့လိုတယ်ဘင်္ဂလီလို့ထည့်လိုက်ရင်တော့ဒီဟာပြဿနာဘာမှမရှိဘူ
းရန်ကုန်တိုင်းဒေသကြီးရဲ့ရခိုင်ရဲဝန်ကြီးဦးဇော်အေးမောင်ပြောသွားတာဖြစ်ပါတယ်ဒီအကြောင်းကိုမကြခင်မှာနားဆင်ရဖို့ရှိပါတယ်ဒါပြင်တနိုင်ငံလုံးအပြစ်ခတ်ရစဲရေးနဲ့ပတ်သက်ပြီး KNU ခေါင်းဆောင်တွေအရေးပေါ်အစည်းအဝေးလုပ်ခဲ့တဲ့အကြောင်းတခါပျောက်ဆုံးနေတဲ့မလေးရှားလေယာဉ်ရှာဖွေလုပ်ငန်းမှာနောက်ဆုံးဖြစ်လာတဲ့အလဲပြောင်းအခြေအနေနဲ့အခြေအနေတွေကိုကြားကြဖို့ရှိပါတယ်ဒီအကြောင်းကိုမပြောခင်မှာနောက်ဆုံးရနိုင်ငံတကာသတင်းကိုကိုကြော်ကြော်သိန်းနဲ့ဒေါက်ခင်မျိုးသက်တို့ကကြီးညာပေးမှာဖြစ်ပါတယ်ခင်ဗျာ
ယူကရိန်းပြည်ပခါကိုဖြည့်ရှင်ဖို့အတွက်အမေရိကန်ရဲ့အစုပြုချက်ကိုဆွေးနွေးဖို့ရုရှားသမ္မတဗလာဒီမီယာပူတင်ကအမေရိကန်သမ္မတဘရက်အိုဘားမားစီတောက်ချာနေကဖုန်းဆက်ခဲ့ပါတယ်ဒီသတင်းပတ်အစောပိုင်းမှာအမေရိကန်နိုင်ငံသားဝန်ကြီးဂျွန်ကယ်ရီကရုရှားနိုင်ငံသားဝန်ကြီးဆာဂီလက်ဖရော့ဖ်ကိုပေးခဲ့တဲ့တန်တမာရေးအစုပြုချက်ကိုစာနဲ့တုံ့ပြန်ဖို့သမ္မတအိုဘားမားကအကြံပြုခဲ့တယ်လို့သမ္မတအင်ပီရောကပြောပါတယ်ဝန်ကြီးကယ်ရီကဝန်ကြီးလက်ဖရော့ဖ်ကိုပေးခဲ့တဲ့အဆွေပြုချက်အသေးစိတ်ကိုတော့သမ္မတအင်ပီရောကမပြောပါဘူး။ဒါပေမဲ့လည်းရုရှားတပ်ဖွဲ့တွေသူတို့ရဲ့ခရိုင်းမီးယားအခြေစိုက်စခန်းတွေအထိပြန်ပြီးဆုတ်ဖို့နဲ့ခရိုင်းမီးယားကရုရှားလူနည်းစုတိုင်းရင်းသားတွေဘေးကင်းလုံခြုံစေရေးတရားစီဖို့အပြည်ပြည်ဆိုင်ရာလိလာစောင့်ကြည့်သူတွေဝင်ဝင်ပြူရေးအမေရိကန်ကဖိအားပေးနေကြတာပါ။ယူကရိန်းဆိုရဟာပြည်ပခါပေါ်ထင်းထင်းသိမ့်သိမ့်နဲ့အရှိန်လျော့စေမဲ့နီလန်နဲ့ဆက်ပြီးချဉ်းကပ်နေတယ်လို့သမ္မတအိုဘားမားကပြောပြီးဒီလုပ်ငန်းစဉ်ကိုထောက်ခံဖို့နဲ့နောက်ထပ်ရန်လုံမှုတွေကိုရှောင်ရှားဖို့ရုရှားကိုတိုက်တွန်းထားပါတယ်။နောက်ထပ်လူဆောင်ရမာတွေကိုဆွေးနွေးဖို့နိုင်ငံသားဝန်ကြီးနှုတ်ဦးဖြစ်တဲ့ Lavrov နဲ့ Kerry တို့လာမယ့်ရက်တွေအတွင်းတွေ့ဆုံဆွေးနွေးမယ်လို့ခန့်မှန်းထားပါတယ်
။ American သမ္မတ Barack Obama နဲ့ Saudi Arabia ဘုရင် Abdullah တို့ဟာတောက်ကြနေမှာတွေ့ဆုံပြီးအရှိလေပိုင်းဒေသလုံခြုံရေးဆိုင်ရာပတ်သက်ပြီးနှစ်ဖက်အမြင်ကွဲပြားမှုတွေကိုဆွေးနွေးခဲ့ကြပါတယ်။ခေါင်းဆောင်တို့ဟာ Saudi Arabia နိုင်ငံ Riyadh မြို့ပြင်မှာတွေ့ဆုံခဲ့ကြတာဖြစ်ပြီး Syria နိုင်ငံရဲ့ပြည်ရင်းစစ်ကြောင်းတင်းမာမှုတွေဖြစ်ပွားနေတာနဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်တွေကိုအဓိကထားပြီးဆွေးနွေးခဲ့ကြတာပါ။ဒါပေမဲ့ဒီခေါင်းဆောင်တို့ကဆွေးနွေးပွဲနဲ့ပတ်သက်ပြီးကြေညာချက်တစုံတရာတော့မထုတ်ပြန်ခဲ့ပါဘူး။တောင်းနှကြဖြစ်ပေါ်နေတဲ့ Syria ပြည်ရင်းစစ်ကြောင်းအရှိလေပိုင်းဒေသတလွှားဘာသာရေးခိုင်းကနာကွဲပြားမှုဆိုင်ရာတင်းမာမှုတွေပေါ်ပေါက်နေချိန်မှာပဲ American အစိုးရက Syria သမ္မတ Bashar al-Assad အစိုးရကိုတွန်းလှန်နေတဲ့အတိုက်ခံသဘုံတွေကိုလက်နက်ပေးဖို့တုံ့ဆိုင်နေတာကို Saudi Arabia နိုင်ငံကဝေဖန်နေတာပါ။ဒါအပြင် Saudi Arabia နိုင်ငံရဲ့ဒေသရင်းပြိုင်ဘက်ဖြစ်တဲ့ Iran ကို Obama အစိုးရအဖွဲ့ကတွစ်ဆုံဆွေးနွေးမှုတွေလုပ်နေတာကလည်း Saudi Arabia အရာရှိတွေကိုစိုးရိမ်စိတ်ပူစေပါတယ်။ Saudi Arabia နိုင်ငံဟာ Iran ရဲ့ nuclear ပိုင်ဆိုင်ဇွမ်းနဲ့ဒီလိုပိုင်ဆိုင်မှုကြောင့်ဒေသရင်းရိုက်ခတ်မှုရှိလာနိုင်တာတွေနဲ့ပတ်သက်ပြီးအဓိကစိုးရိမ်စိတ်ပူနေတာဖြစ်ပါတယ်
။ Afghanistan နိုင်ငံမှာမြေမြုပ်မိုင်းရှင်းလင်းရေးအဖွဲ့တစ်ဖွဲ့ကအသုံးပြုနေတဲ့ AK ဟာတစ်ခုကို Taliban တွေဝင်တိုက်တာမှာအပြန်အလှန်ပြစ်ခတ်ကြပြီးခလီတူအပါအဝင်လူနှစ်ယောက်ထက်မနည်းသေဆုံးသွားပါတယ်။အသေးခံပုံခွဲသူတွေနဲ့တနက်သမားတွေဟာကာဘူးမြို့တော်ကဧကေဟာကိုစီးနင်းတိုက်ခိုက်တာမှာလူ6ယောက်အထိကိုပိတ်ဝိုင်းထားခဲ့ပါတယ်။နာယီအတော်ကြာတိုက်ခိုက်ခံရပြီးတဲ့နောက်စာအုပ်ထဲမှာရှိနေတဲ့လူ6ယောက်ထဲက3ယောက်ရဲ့ကံကြမ္မာကိုမသိရဘူးလို့အမေရိကန်အခြေစိုက် Roots of Peace ဆိုတဲ့အစိုးရမဟုတ်တဲ့အဖွဲ့ရဲ့အကြီးအကဲက VOA ကိုပြောပါတယ်။သေဆုံးသူတွေထဲမှာအသေးခံပုံခွဲသူတွေပါတယ်လို့သူကပြောပါတယ်။ဧပြီလ9ရက်နေ့မှာကျင်းပမယ့်သမ္မတရွေးကောက်ပွဲနှီးကပ်လာတာနဲ့အမျှတိုက်ခိုက်မှုတွေကိုအာဖဂန်တာဝန်ရှိသူတွေကအထူးသတိပေးထားပါတယ်။တောက်ကြနေကဖြစ်ရဟာ၈ရက်အတွင်းကာဘူးမြို့တော်မှာလူသေတဲ့အထိတာလီဘန်တွေတိုက်ခိုက်တဲ့၃ချိန်မြောက်ဖြစ်ရပါ။ရွေးကောက်ပွဲကိုနှောက်ယှက်မယ်လို့တာလီဘန်တွေကအခိုင်အမာပြောထားပါတယ်
။ပျောက်ဆုံးနေတဲ့မလေးရှားလေယာဉ်ကိုအိန္ဒိယသမုဒ္ဒရာထဲမှာနေရာပြောင်းပြီးရှာဖွေခဲ့တဲ့နေရာမှာတောက်ကြနေကလေယာဉ်ပျောက်ကလို့ယူဆတဲ့အပိုင်းစာတွေကိုဩစတြေးလျရှာဖွေလေယာဉ်တွေကတွေ့ရှိခဲ့ပါတယ်။အခုအစ်စ်ပြောင်းပြီးရှာဖွေတဲ့နေရာထဲမှာနယူးဇီလန်တော်ဝင်လေတပ်ရဲ့Orion ကင်းထောက်လေယာဉ်ကဩစတြေးလျနိုင်ငံပတ်မြို့ရဲ့အနောက်ဖက်မိုင်1100ကျော်အကွာမှာတွေ့ရှိခဲ့တာဖြစ်ကြောင်း AMSA ဩစတြေးလျလေကြောင်းလုံခြုံရေးအာဏာပိုင်တွေကပြောပါတယ်။တွေ့ရတဲ့ပစ္စည်းတွေရဲ့ပုံတွေကိုမလေးရှားလေယာဉ်ပျောက်ကဟုတ်မဟုတ် အတီးပြုတ်ပေးနိုင်အောင်ပြန်ပြီးပို့ပေးဖို့လုပ်နေတယ်လို့လဲ AMSA က Twitter ကနေသတင်းထုတ်ပြန်ပါတယ်ဒါအပြင်အဲ့ဒီနေရာကိုစနေနေ့မတိုင်ခင်ဘယ်သင်းပေါ်မှရောက်နိုင်မှာမဟုတ်ဘူးလို့လဲဆိုပါတယ်ပြောင်းနေတဲ့လင်းဟာအရင်ခန့်မှန်းထားရတဲ့ပုံမှန်နဲ့နှုံးနဲ့ပြန်တန်းခဲ့ပုံရပြီးလောင်စာကလည်းပိုဆော့ပြီးကုန်သွားနိုင်တဲ့အတွက်လင်းပြန်တန်းတဲ့အကွာဝေးပိုတိုနိုင်တယ်လို့စုံစမ်းစစ်ဆေးသူတွေကတွက်ချက်ပြီးရှားဖွေးတဲ့နေရာကိုတောက်ကြံတဲ့အစောပိုင်းမှာမူလနေရာထက်အရှိမြောက်မိုင်600ကျော်လောက်ကွာမှာပြောင်းပြီးရှာဖွေခဲ့တာပါ။လင်းပြောက်ရှာဖွေရဲ့အတွက်ရထားတဲ့တဲလွန်စရီထဲမှာအခုရရှိတဲ့ရေဒါအချက်လက်တွေဟာစိတ်ချအဆုံးဖြစ်ပေမဲ့လုပ်ဖို့ရအများကြီးကြံနေပါသေးတယ်လို့ EMS အထွေထွေမန်နေဂျာဂျွန်ယောင်းကပြောပါတယ်။အခုတစ်နေရာမှာတွေ့ရတဲ့အပိုင်းစရီဟာရွေရှားနေတဲ့ပင်လယ်ပြင်ထဲမှာပြီးခဲ့တဲ့သတင်းပတ်တွေတုန်းကဂျိုရုတွေဘော်ကနေတွေ့ရခဲ့တဲ့အပိုင်းစရီနဲ့တူနိုင်တယ်လို့မလေးရှားတိုင်ယူပို့ဆောင်ရဲ့ယာယီဝန်ကြီးဟင်ရှမ်းမူဒင်ဟူစိန်ကပြောပါတယ်။
ဒီ American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 kHz 12.23 လိုင်းဒိုမီတာ32 kHz 9.25လိုင်းဒိုမီတာ39 kHz 9.25တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ဒီရဲ့စနေနေ့မနက်ဖက်သတင်းများကိုဆက်လက်နားဆင်နေကြတာပါမြန်မာလူမှုအဖွဲ့အစည်းတွေမှာဆယ်စုနှစ်ပေါင်းများစွာရှိနေခဲ့တဲ့အချင်းချင်းယုံကြည်မှုကင်းမဲ့နေတာကိုကြော်လွှားဖို့နဲ့နိုင်ငံလူမှုအတွင်းမှာရှိတဲ့ကွဲပြားမှုအမျိုးမျိုးနဲ့ပင်ကိုယ်စွမ်းရည်တွေကိုထင်ရှားစေဖို့လူအများပူးပေါင်းပါဝင်မှုပိုကြီးမားလာစေရေးအစိုးရအနေနဲ့ကြိုးပမ်းအားထုတ်ပါလို့ The Elders အဖွဲ့ကတိုက်တွန်းလိုက်ပါတယ်။ကမ္ဘာအထင်ကရပုဂ္ဂိုလ်များ The Elders အဖွဲ့ရဲ့ဖွဲ့ဝင်နှစ်ဦးဖြစ်သူနော်ဝေးဝန်ကြီးချုပ်ဟောင်းဂရူဟာလန်ဘရန်ဒလန်နဲ့ဖင်လန်သမ္မတဟောင်းမာဒီအာဒီဆာရီတို့ရဲ့မတ်လ24ရက်ကနေ28ရက်နေ့ထိမြန်မာနဲ့ထိုင်းနိုင်ငံခီးစဉ်အဆုံးသတ်တောက်ကြနေမှာထိုင်းနိုင်ငံချက်မဲ့မျိုးကနေထုတ်ပြန်ချက်တဲ့အဲ့ဒီလိုတိုက်တွန်းထားတာပါရေရှည်ငြိမ်းချမ်းရေးအတွက်ဒီမိုကရေစီနှီးကြပါဝင်မှုဟာလည်းလိုအပ်ချက်တစ်ရပ်ဖြစ်ကြောင်းနိုင်ငံတော်မှာသဘောတူညီမှုရဖို့ရည်ရွယ်တည်ဆောက်ထားတဲ့ဒီမိုကရေစီအဖွဲ့အစည်းတွေဟာပြည်တွင်းပြည်ပခဖြစ်နိုင်တဲ့အလားအလာကိုရော့ပါစေပြီးပြည်ပခတွေကတော့ဒီမိုကရေစီကိုအားနည်းစေကြောင်းခေတ်သစ်ပေါ်ပေါက်ဖို့အတွက်ပြည်ပခမှာပါဝင်နေသူအားလုံးအမျှော်အမြင်ကြီးကြီးနဲ့အပြုသဘောဆောင်ပါဝင်သင့်ပါတယ်လို့နေပြည်တော်နဲ့ကချင်ပြည်နယ်တွေစီသွားခဲ့တဲ့ခီးစဉ်နဲ့ပတ်သက်ပြီးမှတ်ချက်ပေးတဲ့အထက်မှာဂရူဟာလန်ဘရန်ဒလန်ကပြောထားပါတယ်။မလ29ရက်နေ့28ရက်နေ့တွေကထိုင်းနိုင်ငံခီးစဉ်တွင်မဲလာဒုက္ခသည်စခန်းနဲ့မဲတော်ဆေးခန်းတွေစီသွားခဲ့ပြီးဆေးခန်းတွေ၊ကျောင်းတွေ၊ကျွမ်းကျင်မှုတွေတိစောက်ထားနေတာကိုမာဒီအာတီဆာရီကချီးကျူးစကားဆိုထားပါတယ်။မကြာခင်ရလာမယ်လို့မျှော်လင့်ရတဲ့နိုင်ငံတော်အပြစ်ခတ်ရဲ့ဆေးရည်သဘောတူကြပြီးတဲ့နောက်ဒီဝန်ဆောင်မှုတွေ၊ဆရာဝန်တွေ၊ကျောင်းဆရာဆရာမတွေကိုနိုင်ငံအဖွဲ့အစည်းတွေမှာပူးပေါင်းထည့်သွင်းခြင်းအပြင်နောက်ထပ်ယုံကြည်မှုတည်ဆောက်ဖို့အခွင့်ရေးရမယ်အကြောင်းအပြန်အလှန်အကျိုးစီးပွားယုံကြည်မှုတို့နဲ့အုပ်ချုပ်တဲ့ထုတ်လုပ်အားကောင်းကျွမ်းကျင်မှုရှိပြီးကျန်းမာတဲ့ပြည်သူလူထုကိုနိုင်ငံတကာနိုင်ငံအနေနဲ့လိုအပ်တဲ့အကြောင်းမာဒီအာတီဆာရီကပြောပါတယ်။ The Elders ကိုယ်စားလှယ်အဖွဲ့ဟာမြန်မာနိုင်ငံခီးစဉ်အတွင်းသမရဦးသိန်းစိန်၊ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်၊ပြည်တော်စုလွတ်တော်နာယကသူရော်ဦးရွှေမန်း၊သမရယုံဝန်ကြီးဦးအောင်မင်းတို့နဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်။2013ခုနှစ်စက်တင်ဘာလကအမေရိကန်သမ္မတဟောင်းဂျီမီကာတာမာတီအာဒီဆာရီနဲ့ဟာလန်ဘရန်ဒလန်တို့ရဲ့ပထမဆုံးခီးစဉ်နောက်ပိုင်းအခုခီးစဉ်ဟာ The Elders အဖွဲ့ရဲ့ဒုတိယအကြိမ်မြောက်ခီးစဉ်ဖြစ်ပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်နဲ့ကချင်ပြည်နယ်ဒေသတွေစီမလူအဖက်ခီးမသွားကြဖို့ပြည်ထောင်နိုင်ငံကြီးဌာနကသူ့နိုင်ငံသားတွေကိုတတိပေးချက်ထုတ်ပြန်ထားတာကိုနောက်ဆုံးအခြေအနေနဲ့ကန့်ညှိပြီးတော့သတင်းအချက်လက်ဖြည့်ပြီးထပ်ထုတ်လိုက်ပါတယ်။ရခိုင်ပြည်နယ်ဘက်ကဆိုရင်ကမ္ဘာလက်ခီးသွွားအပန်းဖြေနေရာဖြစ်တဲ့ငပလီကမ်းခြေစီတန်တွဲလေဆိပ်ကနေဝင်ထွက်လုပ်တာကလွဲလို့ကြံဒီသားတွေစီသွားတာကိုသတိပေးပါတယ်။အထူးသဖြင့်တော့စစ်တွေမြို့မှာအခုနောက်ဆုံးညမထွေရအမိတ်ထုတ်ပြန်ထားတယ်ဆိုတာကိုပြောထားပါတယ်။ကချင်ပြည်နယ်ဘက်မှာတော့မြစ်ကြီးနားဗမော်နဲ့ပူတာဝတို့ကလွဲလို့မသွားဘူးသတိပေးတာပါ။မလ29ရက်နေ့ကနေဧပြီလ10ရက်နေ့ထိတကောင်စင်းကောက်ယူဖို့ရှိပြီးတိကျမတိမငြိမ်အခြေအနေတွေတိုးပြီးဖြစ်လာွယ်ရှိတယ်လို့လည်းသတိပေးထားပါတယ
်။ဝန်ဆောင်မှုလုပ်ငန်းတွေကြောင့်မြန်မာစီးပွားရေးတိုးတက်မှုအားကောင်းလာပေမဲ့နိုင်ငံတကာအရန်ငွေကြေးဟာနှိမ့်ချနေစေဖြစ်ပြီးငွေဖောင်းပွားမှုပြားကလည်းတိသာထင်ရှားလာတယ်လို့အပြည်ပြည်ဆိုင်ရာငွေကြေးရန်ပုံငွေအဖွဲ့ IMF ကပြောကြားလိုက်ပါတယ်ဒီလိုအန္တရာယ်တွေရှိနေပေမဲ့လည်းစီးပွားရေးအလားအလာကတော့အားတက်ဖွယ်ပါပဲလို့ဆိုပါတယ်2013-14နဲ့2014-15တို့မှာတိုးတက်မှုနှုန်းအနည်းငယ်တက်လာတယ်လို့ငွေဖောင်းပွားမှုနှုန်းကလည်းဆက်ပြီးမြင့်နေမယ်လို့ IMF ကခန့်မှန်းထားပါတယ်။လက်ရှိရာသုံးငွေစင်းလုံငွေပြမှုဟာပိုးပြီးများလာဖို့ရှိပေမဲ့လည်း 2014-15 ရှစ်လျှောက်တိုင်းရိုက်နိုင်ငံခြားရင်းနှီးမြှုပ်နှံမှုနဲ့ဆက်ဆက်ပြီးဝင်လာတဲ့ငွေကြေးတွေအကူအညီတွေကြောင့်ခုသာခံတာရှိလိမ့်မယ်လို့ဆိုပါတယ်။မြန်မာနိုင်ငံဘဝပန်းအင်းနဲ့နိုင်ငံတကာအရန်ငွေကြေးဖြည့်တင်းဖို့နဲ့ငွေကြေးဆိုင်ရာမူဝါဒတွေအပေါ်မှာအာရုံစိုက်ဖို့လိုတယ်လို့ IMF ကအကြံပေးပါတယ်။ဘဏ္ဍာငွေကြေးခန္ဓာကိုဖြည့်လျှော့ပြီးဖွင့်ပေးတာကိုသတိကြီးကြီးထားပြီးရှေ့ဆက်လှုပ်ဆောင်သင့်ပြီးကြီးကြပ်မှုစွန့်ရင်ဖွံ့ဖြိုးတိုးတက်လာတာနဲ့အညီဖြစ်တယ်နဲ့လို့ IMF ကပြောပါတယ် IMF ရဲ့စောင့်ကြည့်လေ့လာတဲ့အစီအစဉ်ကနေမတ်လ28ရက်နေ့ကဒုတိယအကြိမ်မြောက်ထုတ်ပြန်တဲ့သုံးသပ်ချက်တည်းမှာအခုလိုဖော်ပြထားတာဖြစ်ပါတယ
်မြန်မာနိုင်ငံမှာဒီကနေ့ကစတင်ပြီးကောက်ယူတော့မဲ့သကောင်စင်းကောက်ယူတာကိုရွှေ့ဆိုင်ဖို့အတွက်လူခွင့်ရေးစောင့်ကြည့်လာရေးအဖွဲ့ Human Rights Watch ကသတိပေးလိုက်ပါတယ်အရာဖက်လူမှုဝန်ဝိုင်းချင်းချင်းအကြမ်းဖက်မှုတွေတိုးလာနေတာနဲ့အကူအညီပေးအဖွဲ့တွေပေါ်တိုက်ခိုက်မှုတွေတိုးလာနေတာကိုတားဆီးဖို့အတွက်အခုလိုမျိုးသကောင်စင်းကောက်ယူတာကိုရွှေ့ဆိုင်ဖို့အတွက် Human Rights Watch အဖွဲ့ကတောင်းဆိုလိုက်တာပါမြန်မာနိုင်ငံကအကာအကွယ်မဲ့မူဆလင်လူမှုဝန်ဝိုင်းနဲ့အကူအညီပေးလုပ်သားတွေနိုင်ငံတကာအဖွဲ့အစည်းတွေကရှိနေတာကိုအဲ့ဒီလူတွေဟာအန္တရာယ်ရှိနေတယ်လို့ Human Rights Watch အဖွဲ့ရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်ဗြိတိသျှကိုလိုနီရောင်းဖြစ်တဲ့ဟောင်ကောင်ကျွန်းမှာလူတိုင်းမဲပေးခွင့်ရဖို့တောင်းဆိုတဲ့အနေနဲ့လွတ်တော်ကိုယ်စားလှယ်၅ဦးအပါအဝင်ဒီမိုကရေစီရေးလိုလားသူတွေအစံငတ်ခံဆန္ဒပြနေကြပါတယ်။သူတို့ဟာတတ်နိုင်သလောက်အချင်းကြကြဘာမှမစားဘဲရေပဲတောက်မယ်ဆိုပြီးတော့လူ16ယောက်အုပ်စုဟာဟောင်ကောင်ကျွန်းရဲ့အဓိကစီးပွားရေးအချက်ချာနေရာမှာတောက်ကြနေကစပြီးဆန္ဒပြခဲ့ကြတာပါ။ကိုယ်စားလှယ်လောင်းတွေကိုစစ်စစ်ပြီးတခြားကိုယ်စားလှယ်လောင်းတွေရွေးကောက်ပွဲဝင်ခွင့်မရအောင်ကန့်သက်ထားတဲ့နောင်လုံးမဲ့ဘယ်လိုအုပ်ချုပ်ရေးမှုရွေးကောက်ပွဲမျိုးကိုမှလက်ခံမှာမဟုတ်ဘူးလို့ဆန္ဒပြတဲ့နေရာမှာအဘဟူချွန်ရန်က VOE ကိုပြောခဲ့ပါဗျ။တိဘက်ဒေသလာဆာမြို့တော်မှာတိဘက်အစိုးရကိုဖျက်သိမ်းပစ်ခဲ့တဲ့55နှစ်မြောက်နှစ်ပတ်လည်အထိမ်းအမှတ်ကာလအတွင်းကိုပိုင်အုပ်ချုပ်ရေးကိုအလေးထားပြောခဲ့တဲ့ဒလိုင်းလာမရဲ့အလေလက်လမ်းစဉ်ဆိုတာကိုတိဘက်အစိုးရကထပ်ပြီးတော့ပယ်ချလိုက်ပါဗျ။ဒလိုင်းလာမရဲ့ချဉ်းကပ်မှုဟာတိဘက်ဒေသလွတ်လပ်ရေးရအောင်ကြိုးစားတာကိုပုံဖြတ်ဖော်ထုတ်ထားတာဖြစ်တယ်လို့တိဘက်ကိုပိုင်အုပ်ချုပ်ခွင့်ရဒေသထားရရဲ့ဥက္ကဋ္ဌလူဆန်းဂျိုင်ဆန်းကနိုင်ငံပိုင်တိဘက်ရုပ်သံကနေထုတ်လွှင့်တဲ့မိန့်ခွန်းထဲမှာထည့်ပြောသွားပါတယ်။အနောက်ရန်သူတွေနဲ့ဒလိုင်းအုပ်စုကိုတရုတ်ကတိုက်ပွဲဝင်တာဟာညီညွတ်ရေးနဲ့ခွဲထွက်ရေးအကြားဒီမိုကရေစီနဲ့အာဏာရှင်အကြားတိုးတက်မှုနဲ့နောက်ပြန်ဆွဲမှုအကြားအရေးကြီးတဲ့နိုင်ငံရေးတိုက်ပွဲဖြစ်တယ်လို့သူကပြောခဲ့ပါတယ်ခင်ဗျာ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ဒေါခင်မြူသက်တို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုကစပြီးတော့သတင်းဆောင်ပါတွေကိုတင်ဆက်ပေးမှာပါ။ရင်ဆုံးတော့မနေ့ပြန်မှာစတင်တော့မယ့်မြန်မာနိုင်ငံရဲ့သကောင်စင်းကောက်ယူမှုနဲ့ဆိုင်တဲ့အကြောင်းကိုပြောပြကြပါမယ်။နှစ်ပေါင်း30ကျော်အတွင်းမြန်မာနိုင်ငံမှာပထမဆုံးအကြိမ်ဖြစ်မနေ့ပြန်တနင်္ဂနွေနေ့မှာသကောင်စင်းကောက်ခံတော့မှာဖြစ်ပါတယ်။ဒီသကောင်စင်းကောက်ခံရမှာလူခွင့်ရေးနဲ့တိုင်းရင်းသားရေးကိုဦးစားပေးလှုပ်ဆောင်သွားမယ်လို့လူမှုကြီးကြပ်ရေးအရာရှိတွေကပြောထားပါတယ်။ဒါမဲ့လည်းပဋိပက္ခတွေဖြစ်ပွားနေတဲ့နေရာတွေနဲ့တိုင်းရင်းသားဒေသတွေမှာတန်တရားနဲ့ရှုပ်ထွေးမှုတွေပိုပြီးတိုးလာမှာကိုလည်းစိုးရိမ်နေကြပါတယ်။ကိုညာဝင်းအောင်ကပြောပြပေးမှာဖြစ်ပါတယ်ဗျာ။
အနှစ်30အတွင်းမြန်မာနိုင်ငံမှာပထမဦးဆုံးအကြိမ်သကောင်စင်းရဲပြန်လည်ကောက်ခံရမှာစင်ကောအကဲဆတ်မှုတွေကြီးကြီးမားမားရှိနေပေမဲ့ဒီကောက်ခံမှုကနေတိုင်းပြည်အတွက်အများကြီးအကျိုးရှိလိမ့်မယ်လို့မြန်မာအစိုးရအရာရှိတွေကမျှော်လင့်နေကြပါတယ်
။နိုင်ငံတကာနိုင်ငံမှာအရေးကြီးဆုံးကတော့လူရည်ကိန်းဂဏအချက်လက်တိကျရဖို့ပဲဖြစ်ပါတယ်။ဒီအချက်လက်ရမယ်ဆိုရင်နောက်လာနောက်သားအလုံးအတွက်ကဘာတီသေးပြီကျွန်တော်တို့လူတို့ကျွန်တော်တို့နိုင်ငံအတွက်အထောက်အကူဖြစ်မှာဖြစ်ပါတယ်။
ဗုဒ္ဓဘာသာနဲ့မွတ်စလင်တွေကြားပဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်မှာဆန္ဒပြနေတဲ့အခြေအနေတွေကိုကြည့်ရင်သကောင်စင်းကောက်တဲ့လုပ်ငန်းဟာအငင်းပွားစရာဖြစ်နေတယ်ဆိုတာပြနေပါတယ်။အဲ့ဒီဒေသကအကြမ်းဖက်မှုအတွင်းဒီတစ်ပတ်ထဲမှာတင်ကလေးတူတည်ဆုံးခဲ့ရပါတယ်။ရိုဟင်ဂျာအမည်နဲ့တိုင်းရင်းသားတစ်မျိုးပေါ်လာမှာကိုအများကစိုးရိမ်နေကြပါတယ်။ရန်ကုန်ကရခိုင်ရေးရာဝန်ကြီးဦးစော်အေးမောင်ကလည်းစိုးရိမ်မှုကိုပြောလာပါတယ
်။အစိုးရအနေနဲ့ရိုဟင်ဂျာဆိုတာကိုမထည့်ဖို့လိုတယ်နော်။မရှိတဲ့နာမည်မထည့်ဖို့လိုတယ်။ဘင်္ဂလီလို့ထည့်လိုက်ရင်တော့ဒီဟာပြဿနာဘာမှမရှိဘူး။သူကသူဆန်ဆက်လည်းအောင်မြင်သွားလိမ့်မယ်။
ရိုဟင်ဂျာနိုင်ငံရေးသမားဖြစ်သူဦးကျော်မင်းကလည်းသူ့ရဲ့ထင်မြင်ချက်ကိုရှင်းပြလာပါတယ
် I am Rohingya I will enlist as Rohingya
ကျွန်တော်ကရိုဟင်ဂျာပါရိုဟင်ဂျာအနေနဲ့ပဲစီရင်ပေးမှာပါစီရင်ကောက်သူတွေကလည်းကျွန်တော်ကိုရိုဟင်ဂျာဖြစ်နေပဲစီရင်သွင်းပေးမယ်လို့ထင်ပါတယ်သကောင်စင်းဥပဒေအရသူတို့ဒီလိုပဲလုပ်ရမှာပါကိုယ့်လူမျိုးနာမည်ကိုဖော်ပြချင်တာဟာအကြမ်းဖက်မှုနဲ့မဆိုင်ပါဘူးဘယ်သူတွေကဒီအကြမ်းဖက်မှုတွေကိုအစပြုသလဲဆိုတာကိုပဲမေးခွန်းထုတ်ရမှာပါ
မြန်မာအစိုးရတော့နိုင်ငံတော်မှာရှိတဲ့လက်နက်ကင်တိုင်းရင်းသားတွေနဲ့အပြစ်ခတ်ရဲစဲနိုင်ရေးကြိုးပမ်းနေပေမဲ့ကောက်ခံရရှိတဲ့သကောင်စင်းရင်ကိုဘယ်လိုသုံးစွဲသွားမလဲဆိုတဲ့အချက်ကညဉ့်ညဉ့်ဆွေးနွေးပွဲတွေပေါ်ထိခိုက်နိုင်တယ်လို့တိုင်းရင်းသားခေါင်းဆောင်တချို့ကသုံးသပ်နေပါတယ်
If this is တကယ်လို့မျက်နှာတတမလုပ်ဘူးဆိုရင်တော့တိုင်းရင်းသားတွေစိတ်ထဲမှာအကျိတ်ခဲဖြစ်လာပါလိမ့်မယ်ဒါဆိုရင်ငြိမ်းချမ်းရေးဆွေးနွေးကိုထိခိုက်နိုင်ပါတယ
်ဒီတကောင်စင်းကောက်ခံမှုပေါ်တိုင်းရင်းသားလက်နက်ကင်တွေသာမကတာမန်ပြည်သူတွေကပါစွေးနေကြတာပါအရင်စစ်အာဏာရှင်တွေရဲ့လက်အောက်မှာနှစ်ပေါင်းများစွာဖိနှိပ်ခံလာကြတဲ့ပြည်သူတွေကလက်ရှိအစိုးရဟာအခုအချိန်ကျမှဘာကြောင့်ပြည်သူတွေရဲ့အချက်လက်ကိုကောက်ခံခြင်းရတာလဲဆိုပြီးတန်တရားဝင်နေကြပါတယ်။ဒီစိုးရိမ်မှုအပေါ်အစိုးရဘက်ကလည်းကတိပေးထားတာတွေရှိပေမဲ့စိုးရိမ်စိတ်တွေရှင်းရှင်းလင်းလင်းဖြစ်သွားအောင်ရှင်းပြထားဖို့လိုမယ်ဆိုပြီးသကောင်စင်းကောက်ယူရေးမှကူညီနေတဲ့ကုလသမဂ္ဂအဖွဲ့ကလည်းမြန်မာအစိုးရကိုတောက်လျှောက်တိုက်တွန်းလာခဲ့ပါတယ်။ကောက်ခံထားတဲ့အချက်လက်တွေကိုသုံးပြီးလူတွေရဲ့နောက်ကျောင်းရာဇဝင်တွေစုံစမ်းဖို့အသုံးချတာမျိုးလုံးဝမဟုတ်ဘူးဆိုတာကိုနိုင်ငံရေးအရမစိုးရိမ်ဖို့ရှင်းရှင်းလင်းလင်းပြောတာအသင့်နဲ့ဆိုပြီးကုလသမဂ္ဂအရာရှိတချို့ကပြောနေတာပါ
The deep mistrust cannot be washed away in one swoop it's going to take time
အစိုးရပေါ်တန်တရားအကြီးအကျယ်ဝင်နေတာကိုတခါတည်းနဲ့ရှင်းသွောင်းအောင်လုပ်ဖို့ကတော့မလွယ်ပါဘူးအစိုးရအဆက်ဆက်ကပါဒီတန်တရားကိုရှင်းသွောင်းအောင်လုပ်ပြဖို့လိုပါတယ်ဒီတော့မှပြုပြင်ပြောင်းလဲရေးတကယ်လုပ်နေပါလားဆိုတာပေါ်လွင်ပါပါရှင်
အခုကောက်ခံမဲ့သကောင်စင်းကိုနောက်တစ်နှစ်ခွဲအကြာမှာစင်းထုတ်ပြန်မှာဖြစ်ပါတယ်။ဒီစင်းထွက်လာမှလည်း2015မှာဒီမိုကရေစီနီးကြတဲ့ရွေးကောက်ပွဲကိုကျင်းပနိုင်မယ်လို့မျှော်လင့်နေကြတာပါ။ဒါပေမဲ့တိုင်းပြည်တွင်းအကြမ်းဖက်မှုတွေတကြော့ပြန်ပေါ်လာတာကသကောင်စင်းကောက်ခံမှုကိုတော့လမ်းလွဲသွားစေမလားဆိုပြီးစိုးရိမ်နေကြပါတယ်။မြန်မာနိုင်ငံမှာသကောင်စင်းကောက်ယူနိုင်ဖို့အလှူရှင်နိုင်ငံတွေကကုလသမဂ္ဂလူဦးရေရန်ပုံငွေအဖွဲ့ကတဆင့်အမေရိကန်ဒေါ်လာ65သန်းလှူဒန်းထားပါတယ်ခင်ဗျာ။
မြန်မာနိုင်ငံမှာနှစ်ပေါင်း30အတွင်းပထမဆုံးအချိန်သကောင်စင်းကောက်ယူမဲ့အခြေအနေနဲ့ပတ်သက်ပြီးတော့ကိုညံဝင်းအောင်ပြောပြသွားတာဖြစ်ပါတယ်။နိုင်ငံတကာသတင်းတွေကိုမပြောခင်မှာအပြစ်ခတ်ရက်စေးနဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုကြည့်အောင်ပါ။တနိုင်ငံလုံးတိုင်းတာနဲ့အပြစ်ခတ်ရက်စေးအခြေအနေနဲ့ပတ်သက်ပြီးတော့ KNU ကရင်မျိုးသားအစည်းအရုံးခေါင်းဆောင်တွေကြားဆွေးနွေးခဲ့ကြပါတယ်။ထိုင်းမြန်မာနယ်စပ် KNU ထိန်းချုပ်ရာနယ်မြေမှာပြုလုပ်ခဲ့တဲ့၄ရက်ကြာ KNU ဘိုဟိုကော်မတီရေးပေါ်အစည်းအဝေးအတွင်းအစိုးရနဲ့တိုင်းဒေသလက်နက်ကိုင်အဖွဲ့တွေကြားရေးဆွဲနေတဲ့အပြစ်ခတ်ရစရေးမူချမ်းအပေါ်အဓိကထားဆွေးနွေးပြောဆိုခဲ့ကြတာဖြစ်ပါတယ်။ဒီကြောင်းပြည်စုံကိုတော့မနန္တာချန်ကပြောပြပေးမှာဖြစ်ပါတယ်ဗျာ
။ဟုတ်ပါတယ်။ KNU ဘဟုကော်မတီဝင်55ဦးတို့ဟာ KNU ထိန်းချုပ်ရာနယ်မြေဖြစ်တဲ့ဖအန်ခရိုင်လော်ခီလာခေါ်လေဝါစခန်းမှာမတ်လ24ရက်နေ့ကနေမတ်လ28ရက်နေ့ထိ၄ရက်ကြာတွေ့ဆုံဆွေးနွေးခဲ့ကြတာပါ။ဒီဆွေးနွေးပွဲအတွင်းတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တနိုင်ငံလုံးအတိုင်းအတာနဲ့ပြစ်ခတ်ရစဲရေးညှိနှိုင်းရေးအဖွဲ့ NCCT နဲ့မြမအစိုးရတို့ကြားရေးဆွဲထားတဲ့မူကြမ်းနှစ်ခုကိုမူကြမ်းတစ်ခုတည်းဖြစ်ပေါ်လာရေးဒါနဲ့ပတ်သက်ပြီး KNU ခေါင်းဆောင်တွေကြားသုံးသပ်ဆွေးနွေးကြတာဖြစ်တယ်လို့ KNU ပြောရေးဆိုခွင့်ရှိသူဘဒိုစော့ကွယ်ထူးဝင်းက VOE ကိုပြောပြပါတယ
်အခုကကျွန်တော်တို့တပီလုံးပြစ်ခတ်ရစဲရေးနဲ့ပတ်သက်တိုင်းရင်းသားတွေရဲ့ချုပ်ပါဆောင်ရွက်မှုကိုလည်းဘို့ဟိုဦးဆောင်နေတဲ့ကျဘူကော်မတီအဖွဲ့ဝင်တွေလည်းကျွန်တော်တို့ဒီဒေသအသီးသီးမှာရှိနေတဲ့အတွက်ကြောင့်ကျွန်တော်တို့ပြန်ခေါ်ပြီးတော့ဒါကိုတင်ပြရှင်းလင်းတာဖြစ်တယ်။နောက်တစ်ခုကတော့အခုတပြည်လုံးပြည်ခိုင်ရဆေးမှာတိုင်းသားပဲကလော်ခီလာမှာနောက်ဆုံးပြင်ရှင်းတဲ့ဒီတပြည်လုံးပြည်ခိုင်ရဆေးမူချမ်းကိုလည်း QPWC နဲ့ဒီမတ်လာကိုရဆေးနဲ့မှာတွေ့တဲ့အခါမှာမူချမ်းတစ်ခုတည်းဖြစ်မယ်ဆိုပြီးတော့ရေးသားဖို့ပူတဲ့ရေးသားဖို့သဘောတူညီချတာရှိတယ်ကိုလည်းကျွန်တော်ပြန်လည်းတင်ပြရှင်းလင်းတယ်ဒီမူကြမ်းတစ်ခုတည်းရရှိရတဲ့ကျွန်တော်တို့ခင်ဗျားတွေအမြင်ပဲလို့ရှိတယ်လေဆိုတော့ဆွေးနွေးပြီးတော့သုံးသပ်ပြီးတော့ဖြစ်တင်တာကိုကျွန်တော်တို့ရေးဆွဲတာဖြစ်တယ်။နောက်ပြီးတော့ခုလက်ရှိဖြစ်ပေါ်တူတင်တဲ့နိုင်ငံရေးအခြေအနေနဲ့ဆွေးနွေးတော့ပေါ့ကျွန်တော်တို့နိုင်ငံရေးဒီမှန်ချက်ခင်ဗျားတွေနိုင်ငံရေးမှန်ချက်ကျွန်တော်ခင်ဗျားမျိုးသားတွေလို့လာခြင်းနဲ့ဖြစ်ပေါ်တူတင်မှုအကင်မှုရှိသည်ရှိကျွန်တော်တို့ရှေ့ဆက်မဲ့နိုင်ငံလမ်းကြီးကိုလည်းဆွေးနွေးတဲ့သဘောပါနော်။
လောလောဆယ် NCCT နဲ့အစိုးရကြားရေးဆွဲနေတဲ့မူကြမ်းနဲ့မှာအခန်း9ခန်းပါဝင်ပြီးဒီထဲမှာပြစ်ခတ်ရစေးဆိုင်ရာကိစ္စရပ်တွေခိုင်မာအောင်လှုပ်ဆောင်ရမယ့်နည်းလမ်းတွေနဲ့နိုင်ငံရေးဆွေးနွေးပွဲဆိုင်ရာအမှားခံချက်တွေကိုအဓိကထည့်သွင်းထားတာပါဒီချက်တွေထဲမှာ KNU ဘက်ကဖြည့်ဆွက်ခြင်းတဲ့အချက်တွေကိုအခု KNU ဘဟုအမြဲတမ်းကော်မတီအရေးပေါ်အစည်းအဝေးအတွင်းမှာထည့်သွင်းရေးဆွဲခဲ့ကြတယ်လို့လည်းဘဒိုစော့ကွယ်ထူးဝင်းကပြောပြပါတယ်ဒါ့အပြင်အစည်းအဝေးပြီးသဘောတူဆုံးဖြတ်ခဲ့ကြတာတွေနဲ့ပတ်သက်လို့
အဓိကရဲအခုလက်ရှိနိုင်ငံရေးဖြစ်ပေါ်တိုးတက်မှုနောက်မှာကျွန်တော်ကင်အန်ယူရဲ့နိုင်ငံရေးယူမန်ချက်နောက်လက်ရှိကျွန်တော်ကင်အန်ယူရဲ့ရတ်နိုင်ငံရေးရတ္တိချက်နောက်ပြီးတော့ကျွန်တော်လက်ရှိနိုင်ငံရေးအခြေအနေဖြစ်ပေါ်တိုးတက်မှုတွေကိုလည်းကျွန်တော်တင်ပြဆွေးနွေးရတယ်နောက်တစ်ခုကကျွန်တော်ရှေ့ဆက်လုပ်သွားမယ်နိုင်ငံရေးလုံခြုံရေးအစီအစဉ်တွေပေါ်ဒီတော့ကျွန်တော်တို့ကအခုလှုပ်ရှားမှုတပြည်လုံးပြစ်ခတ်ရစေလှုပ်ရှားမှုဒီကနေ့တရှိပြီးတော့ဒီနိုင်ငံတူဆွေးနွေးဖြစ်ပေါ်ရေးအတွက်ဒါကကျွန်တော်တခြားတိုင်းသားအဖွဲ့အစည်းတွေနဲ့ဆက်ပြီးတော့ပူးတွဲလှုပ်ဆောင်သွားမယ်ဆိုတာကတော့ကျွန်တော်ဆုံးဖြတ်ချက်ချတာပါ
ဒီအစည်းအဝေးနောက်ပိုင်းမှာတော့ KNU ကဖြည့်ဆွဲရေးဆွဲထားတဲ့ဒီမူကြမ်းကိုတခြားမဟာမိတ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကခေါင်းဆောင်တွေနဲ့ NCCT အဖွဲ့ဝင်တွေကိုပြန်လည်တင်ပြပြီးတော့ညှိနှိုင်းဆောင်ရွက်သွားမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။တနင်္ဂနွေတိုင်းတာနဲ့ပြစ်ခတ်ရေးဆဲရေးညှိနှိုင်းရေးအဖွဲ့ NCCT အဖွဲ့ဝင်တွေဟာလာမယ့်သတင်းပတ်ဧပြီလ2ရက်နေ့မှာတော့ဒီမူကြမ်းနဲ့ပတ်သက်ပြီးဆွေးနွေးကြဖို့ရှိပါတယ်။အဲ့ဒီနောက်ဧပြီလ5ရက်နဲ့6ရက်နေ့မှာရန်ကုန်ကိုသွားရောက်ပြီးတော့ပြည်ထောင်စုဝန်ကြီးဦးအောင်မင်းတို့နဲ့ထပ်မံတွေ့ဆုံကြမှာလည်းဖြစ်ပါတယ်ရှင်
။တနင်္ဂနွေပြစ်ခတ်ရဲစေးရင်နဲ့ပတ်သက်ပြီး KNU ခေါင်းဆောင်တွေကြားဆွေးနွေးခဲ့ကြတာကိုမနန္ဒာချန်ပြောပြခဲ့တာဖြစ်ပါတယ်။အခုတစ်ခါတော့ဒီကနေ့ညဆွေးနွေးမဲ့စနေညတိုက်ရိုက်လီလိုင်းအစီအစဉ်နဲ့ပတ်သက်ပြီးတော့အတည်ပြုပါစီခင်ဗျာ။
တို့ရရှိမြခင်ဗျာအခုအချိန်ဟာမြန်မာနိုင်ငံရဲ့သမိုင်းစဉ်မှာအကောင်းဆုံးနဲ့အရေးကြီးဆုံးအချိန်ခါကိုရောက်နေပြီလို့နိုင်ငံတော်သမ္မတဦးသိန်းစင်ကတာဝန်ထမ်းဆောင်မှုစက်တန်3နှစ်ပြည့်မိန့်ခွန်းမှာပြောကြားသွားခဲ့ပါတယ်ဒီမိန့်ခွန်းဟာနိုင်ငံတော်ရဲ့အခြေအနေမှန်ကိုထင်ဟပ်တယ်လို့သောရရှင်တွေထင်ကြပါသလားဒီမိန့်ခွန်းနဲ့ပတ်သက်တဲ့သောရရှင်တွေရဲ့အမြင်ကိုအခုလာမယ့်စနေညတရားရေးလိုင်းအစီအစဉ်မှာဆွေးနွေးကြအောင်ပါခင်ဗျာပါဝင်ဆွေးနွေးလိုတဲ့သောရရှင်တွေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါတယ်VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323255994 fax number 2323255992ဖြစ်ပါတယ်။ email လိပ်စာကတော့ bomis@voanews.com ဖြစ်ပါတယ်။တရိုက်ပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလိုတဲ့အကြောင်းအရာကိုလိုတူရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပြပို့နိုင်ကြပါရခင်ဗျာ။ပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါတယ်။
ရရှိနေပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါသည်ခင်ဗျာ VOA ကနေစနေနေ့မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုဆက်ပြီးတော့အတန်လွှင့်ပေးနေပါတယ်အခုတော့ပျောက်ဆုံးနေတဲ့မလေးရှားလေယာဉ်နဲ့ဆိုင်တဲ့သတင်းတစ်ပုဒ်ကိုပြောပြချင်ပါတယ်မလေးရှားလေကြောင်းရဲ့လေယာဉ်မှတ် MH380 ရေဒါကနေပျောက်ဆုံးသွားတာ၃ဘတ်နီးပါးလောက်ရှိလာပြီးဖြစ်တဲ့နောက်လေယာဉ်ပြန်တန်းစဉ်ဂျိုဒုကရရှိတဲ့အချက်လက်တွေပေါ်လေးလာသုံးသပ်မှုအတွက်အိန္ဒိယသမုဒ္ဒရာအတွင်းငိုရှာနေတဲ့နေရာကနေရှေ့မြောက်ဖက်မိုင်900လောက်ကိုပြောင်းပြီးတော့ရှာစီတယ်လို့ဩစတြေးလျအာဏာပိုင်တွေကပြောလိုက်ပါတယ်ဩစတြေးလျရှာဖွေရေးလေယာဉ်တွေကအဲ့ဒီနေရာမှာရာဝတ္ထုတချို့ကိုရှာတွေ့ခဲ့ပါတယ်ဒီကြောင်းနဲ့ပတ်သက်ပြီးတော့ပန်ကောင်းမြို့ကနေပြည်ဝင်သတင်းတော့ round corbin သတင်းပေးပို့ထားတာကိုပြောပြချင်ပါတယ်ခင်ဗျာပျောက်ဆုံးနေတဲ့မလေးရှား Boeing 777 jet လေယာဉ်ကိုရှာဖွေတွေ့ရှိဖို့လုပ်နေတာမှာနောက်ဆုံးအလဲပြောင်းကတော့လင်းဟာအရင်ကခံမှန်းထားတာထက်ကိုပိုပြီးတော့မြန်မြန်ပြန်တန်းခဲ့တာကိုလေယာဉ်ပြန်တန်းစဉ်ရရှိတဲ့အချက်လက်တွေကိုလေ့လာနေတဲ့နိုင်ငံတကာအဖွဲ့ကတွေ့ရှိခဲ့ကြောင်းအဲဒါကြောင့်လေယာဉ်ဟာစီမံမြန်ကုန်သွားတာဖြစ်နိုင်တယ်လို့ဩစတြေးလျအာဏာပိုင်တွေကပြောလိုက်ပါတယ်ဒီအခြေအနေကြောင့်လွန်ခဲ့တဲ့ရက်တွေအတွင်းလေယာဉ်တွေတင်းမောတွေနဲ့စနစ်ကျရှာဖွေရေးတွေလုပ်တဲ့နေရာမှာဆက်ပြီးတော့မရှာတော့ဘူးဩစတြေးလျအာဏာပိုင်တွေကဆုံးဖြတ်ခဲ့တာဖြစ်ပါတယ်မလေးရှားကာကွယ်ရေးဝန်ကြီးဟစ်ရှာမူဒင်ဟူစိန်သတင်းတောက်တွေကိုကွာလာလမ်ပူမြို့မှာပြောကြားခဲ့တာမှာတော့
The Australian authorities have indicated that they have shifted the search area approximately 1,100 kilometers to the northeast.
Because of ocean... Australia and Abanyuga, Turu Ayin Shaniya Niyaga Ni, Shim Yagpa Main Khunia Lagu, Piong Biro Shaniya Lalu Piyo Bare. Tamudia Yizi Jang Riyang, Agu Uthi Shaniya Niyaha, Pigire Apaka, Joruga Na Yashigire Pongyi Dwimha, Abiasi Apayin Saare Lu Yusa Nangji Siya Yawotu Rinale, Kanyi Musi Naimare.
လင်းရဲ့အပျက်စီးအပိုင်းစားတွေလို့ယူဆနိုင်ခြင်းရှိတဲ့အရာဝတ္ထုအတော်များများအိန္ဒိယသမုဒ္ဒရာအတွင်းဘောလောပေါ်နေတာကိုဂျိုရုအတော်များများကလည်းဖမ်းယူနိုင်ခဲ့ပါတယ်။ပျောက်ဆုံးနေတဲ့လေယာဉ်ကိုရှာဖွေတဲ့နေရာမှာဒီအချက်လက်တွေကယုံကြည်လက်ခံနိုင်လောက်တဲ့တဲလွန်စားကိုဖော်ပြနေပေမဲ့လည်းဩစတြေးလျတည်ယူပို့ဆောင်ရေးဌာနရဲ့အကြီးအကဲမာတင်ဒိုလန်ကတော့သတိထားပြီးတော့ပြောနေပါတယ်
။ The information provided by the International Investigative Team is the most credible lead.We currently have in the search for
လေယာဉ်ပျက်စီးအပိုင်းအစတွေကိုရှာဖွေတဲ့နေရာမှာနိုင်ငံတကာစုံစမ်းစစ်ဆေးရေးအဖွဲ့ကပေးတဲ့သတင်းအချက်လက်တွေကကျွန်တော်တို့စီမှာအခုရထားတဲ့သတင်းအချက်လက်တွေထဲမှာယုံကြည်စိတ်ချရဆုံးသဲလွန်စားဖြစ်ပါတယ်။ဒါပေမဲ့လည်းလေယာဉ်ပျောက်နေသေးတာရဲ့သမုဒ္ဒရာပေါ်မှာပေါ်နေတဲ့အပျက်စီးအပိုင်းအစတွေရွေ့သွားနိုင်တဲ့အခြေအနေတွေရဲ့အကြောင်းအချိန်လုပြီးတော့လုတ်သွားရမှာဖြစ်ပါတယ်။
ခီးတဲ့နဲ့လေယာဉ်ဝန်ထမ်းစုစုပေါင်း239ယောက်ပါပြီးကွာလာလမ်ပူကနေပေကျင်းကိုမတ်လ10ရက်နေ့ကသွားနေတဲ့ဒီ Boeing 777လေယာဉ်ဟာသူ့ရဲ့ဆက်သွယ်ရေးအချက်ပြကိရိယာရပ်ဆိုင်သွားပြီးတဲ့နောက်ဘာကြောင့်အနောက်ဘက်ကိုရုတ်တရက်ချိုးကွေ့သွားတယ်ဆိုတာကိုတော့အခုချိန်ထိမသိရသေးပဲဖြစ်နေပါတယ်။လေလာ30ချက်အစ်စ်တွေအရတော့စူယန်မိုင်2သိန်းလောက်နေရာအတွင်းမှာလေယာဉ်ပြတ်ကျသွားတာဖြစ်နိုင်တယ်လို့သတ်မှတ်ထားပါတယ်။ အခုရှာဖွေရေးလုပ်တဲ့နေရာဟာရှာဖွေရေးလေယာဉ်တွေအခြေဆိုင်တဲ့ပတ်မြို့နဲ့ပူနီးတာကြောင့်လေယာဉ်တွေဟာရှာဖွေရေးလုပ်ငန်းတွေကိုပို့ပြီးတော့လဲလုံနိုင်တော့မှာဖြစ်ပါတယ်ခင်ဗျာ။မလေးရှားလေယာဉ်သတင်းပြီးတဲ့နောက်မှာတော့အခုတခါအီဂျစ်နိုင်ငံဘက်ကနိုင်ငံရေးသတင်းဆောင်ပါတပုတ်ကိုအလဲပေးကြပါတယ်ခင်ဗျာ။အီဂျစ်ကာကွယ်ရေးဦးစီးချုပ်အဗ်ဒယ်ဖတာအယ်စီစီကဘိုးချုပ်မူကြီးယာရုကနေနှုတ်ထွက်ပြီးသမရရွေးပွဲဝင်မယ်လို့ကြေညာလိုက်ပါပြီ။သူနဲ့ပြိုင်ဘက်လောက်လောက်လာလာမရှိတာမို့သမရဖြစ်ဖို့လဲတေချာသလောက်ရှိနေပါတယ်။ဖီဝေသတင်းတော့အဲလစ်ဘက်အရော့ကာရိုမျိုးကနေပြပို့ထားတဲ့သတင်းလွှာကိုတော့ဦးတန်းလွင်ထောင်းကတင်ပြပေးမှာဖြစ်ပါတယ်ဗျာ
။ယင်စလူလီ
သမရမိုဟာမက်မော်စီကိုဖြုတ်ချခဲ့ပြီးတဲ့နောက်ကာကွယ်ဦးစီးချုပ်ဘိုးချုပ်မူကြီးအဗ်ဒယ်ဖာတာအယ်ဆစီသမရဖြစ်ဖို့တာဆုံနေပါပြီ။သူ့ကိုအင်အားကြီးတဲ့အီဂျစ်စစ်တပ်ကအခိုင်အမာထောက်ခံထားပါတယ်။ဒါမှလည်းလူလူကသူ့ကိုတာဝန်အနှင်းခဲ့တာပါလို့ CUC တပ်မှုတွေကဆိုပါတယ်။အီဂျစ်လက်မတွေပေါ်မှာကြားနေရတဲ့အတန်းတွေအရဆိုရင်လေ CC ဟာနိုင်ငံရဲ့တူးတဲသောကယ်တင်ရှင်ကြီးလို့ထောက်ခံသူတွေကပြောနေကြပါတယ
်
။အခုချိန်မှာသူကလွယ်ပြီးသမရယာဒူးနဲ့ထိုက်တန်တဲ့သူတယောက်မှမရှိပါဘူး။တခြားသူတွေနဲ့ဆိုရင်ငကိုပုံစံဟောင်းမဲပြန်ရောက်သွားမှလို့သူ့ရဲ့ငယ်တငယ်ချင်းဟောင်းသူကပြောသွားတာပါ။ဒါမှလည်းအဲ့ဒီပုံစံဟောင်းစီရောက်သွားမှဆိုတဲ့အချက်ကိုပဲသူကြောင့်စိုးရိမ်နေရတာပါလို့ဆိုသူတွေလည်းရှိနေပါတယ်။ဤချိန်မှာ2011ခုနှစ်မတိုင်မီသမရမူဘာရက်လက်ထက်စစ်တပ်ကြီးစိုးခဲ့တဲ့ကာလမျိုးပြန်ဖြစ်လာမှာကိုစိုးရိမ်နေတာပါ2012ခုနှစ်မှာဒီမိုကရေစီနီးလမ်းကျအရွေးချယ်ခံရတဲ့သမရမိုဟာမက်မော်စီကသူ့ကိုကာကွယ်ရေးဦးစီးချုပ်အဖြစ်ခန့်အပ်လိုက်တဲ့အချိန်တုန်းကလည်းဗိုလ်ချုပ်မူကြီးစီစီဟာဘာသာတရားကိုင်းဆိုင်တဲ့မွတ်စလင်တူဦးဖြစ်ပေမဲ့သမရမိုဟာမက်မော်စီရဲ့ဘာသာရေးအခြေခံနိုင်ငံအဖြစ်ကိုတည်ဆောက်ခံမလားအရင်စနစ်ဟောင်းဘာသာရေးမဖက်တဲ့နိုင်ငံအဖြစ်ပဲစစ်သားတယောက်အဖြစ်ရှိနေမလားဆိုတာကိုသိပြီးမရေရာခဲ့ကြပါဘူးတနေ့အတွင်းမှာပဲအဖြေကရှင်းလာခဲ့ပါတယ်သမရမော်စီကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေပေါ်လာတဲ့အခါမှာဗိုလ်ချုပ်မူကြီးစီစီကသမရမော်စီအပြင်သူ့ရဲ့ဘာသာရေးအခြေခံမွတ်စလင်ညီနောင်များအဖွဲ့ကိုပါစန့်ကျင်ဖြုတ်ချလိုက်ပါတယ်ဂျေဟတ်ဝါဒီတပုံထမှုတွေကြီးထွားလာတဲ့အမျှတစ်ဖက်မှာလည်းဗိုလ်ချုပ်မူကြီးစီစီကိုထောက်ခံသူတွေကပို့ပြီးအားကောင်းလာပါတယ်သူကိုတချိန်ကအီဂျစ်ဘုရင်စနစ်ကိုဖျောက်ချပေးခဲ့တဲ့သမရဂျမယ်အဗ်ဒယ်နက်ဆာနဲ့တောင်နှိုင်းယှဉ်လာကြပါတယ်။သမရနက်ဆာလိုပဲသူဟာနှစ်လိုပဲကောင်းတဲ့သူဖြစ်တယ်လို့အခြေခံဥပဒေပညာရှင်တူဦးဖြစ်တဲ့အာမက်ကမယ်အဘူအယ်မဂတ်ကပြောပါတယ
်။ He's a nice guy.
သူဟာနူးညံ့ပျော်ပြောင်းပြီးသဘောထားတိမ်မွေ့သူဟာသညံရှိသူတူဦးပါ။နိုင်ငံတည်းကအသေးစိတ်အချက်လက်တွေနဲ့လည်းအတွေ့အကြုံအများကြီးရှိခဲ့သူပါ။ဒါပေမဲ့ရှေ့ဆက်ဘလို့ဖြစ်မယ်ဆိုတာကတော့မသိနိုင်သေးပါဘူး။
ဒီမီရတဲ့အချက်ဟာအဓိကအန္တရာယ်ပါပဲ။အီဂျစ်နိုင်ငံဟာအလုပ်လက်မဲ့ထူပြောမှု၊ကာလကြာရှည်ဆင်းရဲမွဲတေမှု၊လူမှုအသိုက်အမြုံပျက်စီးမှုစတာတွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံပါ။သမရမော်စီကိုဖြုတ်ချခဲ့ပြီးနောက်ပိုင်းပင်လယ်ကွေ့အာရဗ်နိုင်ငံတွေစီကနေအထောက်အပံ့တွေအများကြီးအကြီးအကျယ်ဝင်လာနေပေမဲ့နေစဉ်လူနေမှုဘဝတွေမှာတိုးတက်မှုမတွေ့ရသေးပါဘူး
။ All these people love him now.
လောလောဆယ်မှာတော့အားလုံးကသူ့ကိုမျှော်လင့်နေကြတာပါပဲ။ဒါပေမဲ့သမရဖြစ်ပြီး9လ6လလောက်ကြာရင်တော့ဝိုင်းပြီးအပြစ်တင်ချိန်ဆတာတွေခံရတော့မှာပါပဲလို့ကိုင်ရိုမြို့ကန်တူကပြောသွားတာပါ။အီဂျစ်နိုင်ငံသားတွေဟာဖြစ်ကနေဆိုဆန္ဒပြအုံကြွဖို့ကလည်းအဆင်သင့်ဖြစ်နေကြတာမို့အရင်ကလုံယိုးလုံစင်အတိုင်းနိုင်ငံတော်လုံခြုံရေးကိုအကြောင်းပြစစ်တပ်ကနှိပ်ကွပ်မဲ့အစဉ်လာကလည်းပြန်လာဖို့ရှိနေတာမို့အီဂျစ်နိုင်ငံရဲ့နိုင်ငံရေးဟာစိုးရိမ်စရာပဲဖြစ်နေပါတယ်ခင်ဗျာ
။အီဂျစ်နိုင်ငံရဲ့စစ်ကောင်းဆောင်ယာရုကနေထွက်ပြီးတော့သမရဝင်ရွေးခံမဲ့အခြေအနေနဲ့ပတ်သက်ပြီးတော့ဦးတန်းလွင်ထွန်းပြောပြသွားတာဖြစ်ပါတယ်ခင်ဗျာ။တော်ရရှိမြတ်ခင်ဗျာကျွန်တော်တို့ VOA ကနေ့စဉ်ထုတ်လွှင့်နေတဲ့TV သတင်းလောအစီအစဉ်ကိုလာမယ့်မတ်လ31ရက်တင်းလာနေညဘက်ကစပြီးတော့မြန်မာစံတော်ချိန်ည9နာရီတိတိမှာအစီအစဉ်တစ်ကိုတိုက်ရိုက်ထုတ်လွှင့်တော့မှာဖြစ်ပါတယ်ဒီအစီအစဉ်ကိုနောက်နေ့ညအစီအစဉ်တစ်မပြောင်းခင်အထိအချိန်ချိန်ထပ်မံထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ခင်ဗျာတော်ရှင်များခင်ဗျာကျွန်တော်တို့ VOA မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့သချင်းတောင်းခြင်းနဲ့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့ VOA မြန်မာပိုင်းအစီအစဉ်တစ်ဆင့်အမေရိကန်တန်ယုံအမတ်130တက္ကသိုလ်ရိပ်သာလန်ကမာရွတ်မြို့နယ်ရန်ကုန်မြို့လို့လိမ့်မှုပြီးတော့စာရေးသားဆက်သွယ်နိုင်ပါတယ်ကျွန်တော်တို့ကိုအီးမေးလ်နဲ့ဆက်သွယ်ခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုရေးသားပေးပို့နိုင်ပါတယ်ခင်ဗျာ